ဂျော်ဂျီယာနိုင်ငံမှာဥရောပသမဂ္ဂလူလားသူတွေရဲ့လူမှုဆန္ဒပြပွဲတွေဖြစ်နေရမှာအတိုက်ခံဆန္ဒပြသူတွေနဲ့ညှိနှိုင်းဆွေးနွေးမှာမဟုတ်ဘူးဆိုပြီးတော့ဂျော်ဂျီယာဝန်ကြီးချုပ်ကပြောဆိုပါတယ်။ဂျော်ဂျီယာနိုင်ငံအနေနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးဆွေးနွေးမဲ့အစီအစဉ်တွေကိုအစိုးရကပြန်လည်ရုပ်သိမ်းလိုက်တဲ့နောက်အစိုးရရဲ့ဒီဆုံးဖြတ်ချက်ပေါ်ကန့်ကွက်တဲ့လမ်းပေါ်ဆန္ဒပြမှုတွေရက်ဆက်ဖြစ်လာခဲ့တာပါ။ပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့လွှတ်တော်ယူကောက်ပွဲမှာအာဏာရဂျော်ဂျီယာအိမ်မက်ပါတီကအနိုင်ရတယ်လို့ကြေညာခဲ့တဲ့နောက်အခုလိုနိုင်ငံအချက်တဲတွေဇက်တိုက်ကြုံလာတာပါ။အဲယူကောက်ပွဲမှာမတမာမှုတွေရှိတယ်ဆိုပြီးတော့ EU ဥရောပသမဂ္ဂလူလာတဲ့အတိုက်ခံတွေဘက်ကဆိုပါတယ်အတိုက်ခံမှတ်တွေကလွှတ်တော်ကိုသဘိတ်ဖောက်မဲ့အချိန်ကြီးနောက် EU လူလာတဲ့သမရကလည်းယူကောက်ပွဲရလဒ်ကိုဖျက်ဖို့ကြိုးပမ်းတာတွေရှိလာခြင်းပါပဲဝန်ကြီးချုပ်ဖြစ်သူက EU အဖွဲ့ဝင်ဖြစ်ရေးဆွေးနွေးမှုတွေကိုရုပ်သိမ်းတယ်ဆိုပြီးတော့ကြေညာလိုက်တာပါအဲဒီနောက်လမ်းပေါ်ဆန္ဒပြမှုတွေဖြစ်လာပြီးတော့ရဲတွေနဲ့ဆန္ဒပြသူတွေကြားတင်းမာတဲ့အထိကရုံတွေဖြစ်ခဲ့ပါတယ်ဆန္ဒပြမှု9ရက်မြောက်အခုတနင်္လာနေ့မှာတော့လွှတ်တော်အပြင်ဘက်မှာဆန္ဒပြသူတောင်းခံဟာဂျော်ဂျီယာနဲ့ EU အလံတွေကိုဝှေ့ယမ်းနေကြတယ်လို့ AFP သတင်းမှာရေးပါတယ်။အဲ့ဒီအချိန်မှာပဲဝန်ကြီးချုပ်ကဒီဆန္ဒပြသူတွေနဲ့သဘောထားတင်းမာတဲ့အနေနဲ့ဒီဆွေးနွေးနေစရာမရှိဘူးဆိုပြီးတော့သတင်းတောက်တွေကိုပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ။